ကပ်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြောင်းလဲရေးအကူအညီပေးဖို့မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့ရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။ကပ်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာဗီဒီယိုကအကျတဲ့နဲ့လူ့ကိုယ်ရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုကြောင်းနဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိကိုယ်တော်ဆန္ဒနဲ့နေရာပြောင်းနိုင်တဲ့အခြေအနေတွေပေါ်ပေါက်လာအောင်ဖန်တီးရမှာကူညီကြဖို့လဲအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်ဒိုနီးရှားနိုင်ငံကအာဆီယံညီလာခံမင်္ဂလာမှာဒီနေ့ပြောကြားသွားတာပါ။ဒီဆောင်ရည်ဖွံ့ဖြိုးရေးတွေအတွက်ရင်းနှီးမြှုပ်နှံသုံးဆမှုတွေအကြီးအကျယ်လိုအပ်နေတယ်လို့ပြန်လည်တက်မြက်ရေးလူ့ကိုယ်ရေးလေးစားလမ်းနဲ့ရည်ကိစ္စတွေကလည်းအရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်။ကွလန်နူကွလန်မကတွင်ရင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်အထည်ပေါ်ဆောင်ရွက်ဖို့လည်းတက်မှန်တိုက်တွန်းတော့ခဲ့တာပါ။ပြည်ရဲ့နေတဲ့ရခိုင်ပြည်နယ်ကပြုခတ်တဲ့ကြောင့်အင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရင်းကြရတွေကသမတ်တို့ဖြစ်6000လောက်ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းဒိန်းနေထွက်ပေါ်နေချိန်မှာပဲအတွင်းရေးမှုချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ကနေနဲ့ဩဂုတ်လရဲ့လူညုံရေးကိစ္စကန်တွေကိုစီစဉ်တက်ခဲ့တဲ့ ARS ရဲ့ဆွေအောင်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကဝန်ကြားမှုစီစဉ်ဖို့လူခွင့်ရေးချုပ်ပေါမှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံကအတိုင်းဝန်းကဆွဆွဲထားတယ်လို့ဒိန်းနေချီရဲ့ဒုက္ခသည်တွေနေရပြန်နေအောင်အမြဲဆုံးစီစဉ်မှုလည်းတိုက်တွန်းနေကြတာပါ။မြန်မာဆွေအောင်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားဘူးလို့နိုင်ငံတကာအတိုင်းဝန်းကစွပ်စွဲနေသလောက်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ဒုက္ခသည်တွေနေရပြန်နေရေးအစဉ်သက်ရှိနေတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်။